ကမ္ဘာအစင်းအဆုံနိုင်ငံတွေထဲမှာပါဝင်တဲ့မြန်မာနိုင်ငံမှာတရရိတ်ထိုးတက်လာနေတဲ့ကုန်စည်နှုန်းကထိမနိုင်သိမ့်မရဖြစ်လာနေတာနဲ့အတူလက်လုံလက်စားအခြေခံလူဒန်းစားတွေရဲ့စောင့်ဝင်နေရေးပြဿနာတွေကလည်းတစ်နေ့တစ်ခြားကြီးထွားလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအားဆိုရင်ရန်ကုန်မြို့တကုံစိတ်ကန်းကအနှင်းရင်လှူသားတယောက်ဟာအင်စီရိတ်တစ်နေ့2500ကိုပုံမှန်မပေးနိုင်လို့ကိုကိုကိုဆွဲကြိုးချပြီးတက်သေးမှုဖြစ်ပွားခဲ့ပါတယ်။အခြေခံလက်လုံလက်စားလူတန်းစားတွေအနေနဲ့အလုတ်အကိုင်းကအဆင်မပြေ၊ကုန်စည်နှုန်းကကြီး၊စားဝတ်နေရေးဆိုတဲ့ဝင်းဒိုးဝင်ပိုးကြီးကတနေ့တခြားကြီးမားလာတဲ့အခါမှာအခုလိုအဖြစ်တွေပေါ်ပေါက်ခဲ့တာပါ။မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်စည်နှုန်းက2013ခုနှစ်ကစပြီးတော့မြင့်တက်လာခဲ့ရကအခု2016ခုနှစ်မှာနှစ်ဆကျော်မြင့်တက်လာခဲ့တာလဲတွေ့မြင်ရပါတယ်။အဓိကကဆန်စီတားငါကုန်စည်တွေပဲဖြစ်ပါတယ်။ရန်ကုန်ဘေးရန်တောင်မှနေတဲ့အင်ရှင်မတူဦးက
အေးရှမရီကြီးတာတော့ပြောမနေနဲ့ဝင်ငွေနဲ့ထွက်ငွေရတော့မလောက်တော့ဘူးတည်တဲ့အတိုင်းပဲရှမောင်ရဲ့တစီအရင်တော့100ပဲဝယ်ရတယ်ခါထရီကြလို့ရှင့်200ဘူး300ဘောက်ကွာအခုတစီကို200ခတ်တင်းတင်းပဲနော်300ကို900တော့မကြဘူးရတယ်ကစွန်ရဲ့တစီကိုအောက်ထစ်300ပေးရတယ်အရင်တော့ဆိုလို့ရှင့်ဒါ200အခု300ပြုတ်ဆန်ကြော်တဲ့ကစွန်ကိုပွားကြီးဆိုလို့ရှင့်900ထီတော့ညောင်းတယ်သူတို့ပြောတာတော့ကုန်စည်းကြီးတယ်ဘယ်ဟာကြီးလို့လဲတော့သူတို့မသိဘူးသူတို့ဝယ်စည်းကြီးတယ်လို့ပဲသူတို့ပြောတယ်ဈေးတဲ့တောင်းရင်လည်းအဲ့လိုပဲအသားတွေငားတယ်အသားတွေငားတယ်တော့ထိလိုက်လို့ရှိရင်အောက်တက်တစ်ထောင်စက်တစ်ထောင်ဘာဖြစ်ဖြစ်900 600ဆိုတော့မရှိတော့ဈေးတွေရလေဘလို့လိုက်ပြီးတော့တက်နေမှန်းကိုမသိဘူးဘာဘလို့ဖြစ်ပြီးတက်နေမှန်းလည်းမသိဘူးအဲ့တော့ဘသူ့ကိုလည်းတွားပြီးတော့အပြစ်တင်ရမှလည်းမသိပါဘူးအဲ့လိုပဲဝယ်ရတော့တာပဲတနည်းပဲရှိတော့တယ်အရင်တော့ကပေါ်ပေါ်များစားတယ်အခုချွတ်ချွတ်တတစားပေါ့ဒါပဲရှိတော့တယ်လေ
မြန်မာပြည်မှာအနှိမ့်ဆုံးတစ်နှစ်လောက်ခလာစား3600တာရကြတာဖြစ်ပါတယ်။အခုတက်နေတဲ့ကုန်စည်နှုန်းနဲ့ဆိုရင်မိသားစု3ယောက်ရှိတဲ့သူတွေတောင်တစ်နှစ်ကို9000လောက်ရှိမှစားနိုင်တောက်နိုင်အခြေအနေရှိတယ်လို့လည်းဆိုကြပါတယ်။ရွှေပြည်သားမြို့နယ်ကအိမ်တော်ဦးစီးဖခင်တူဦးပြောပြတာကလည်
းကျွန်တော်ကအိမ်ရှင်မလူမျိုးနေ့တိုင်းဈေးဝယ်နေရတာဖြစ်တာအတွက်အခု9000နဲ့ဈေးသွားမယ်ဆိုရင်စံတပြည်ဝယ်လိုက်ရင်အောက်တစ်1300-1500ဒီအစားတက်တော့အဖြူ900ဘူးက3ဦးပဲပါတချို့ရင်ကျက်သွင်းဖြူမထဲတော့ဘူးအစားအသောက်ကိုအရင်နဲ့ဆိုင်အများကြီးလျှော့ပလိုက်တယ်အရင်က5000နဲ့အကြက်သားတစ်မျိုးအစိမ်းကျော်တစ်မျိုးအရေတောက်တစ်မျိုးငပိတိုးစရာနဲ့ဖော်ဖော်ရစားတဲ့ဝိုင်းမှာသူကကလေးတွေရှိတယ်ကျောင်းတွေရှိတယ်ခမင်းကျိုင်းအတွက်တစ်မျိုးပဲလုပ်လိုက်တယ်ဂျန်တဲ့ဟာကိုအရေတောက်တစ်မျိုးလောက်ပဲအစားအသောက်ကိုလျှော့လိုက်တာဘူးနားတွေကျက်သားတွေဆိုရင်ဈေးထဲမှာအော်နေတာအော်နေတာဈေးဝယ်ဒီလိုင်းလာပါလာပါလာပါယူပါဆိုအော်နေတာဈေးထဲမှာလည်းအယောင်ဝယ်စီကျတယ်ဈေးတွေလည်းငုတ်တုံးသူတို့တွေလည်းဝယ်သူဝယ်ခြင်းနဲ့ဈေးနဲ့ရောင်းနိုင်လားဆိုမရောင်းနိုင်ဘူး။အရင်လိုလူတွေဖော်ဖော်တည်တည်မစားနိုင်တော့တာတော့အမှန
်ပဲ။မြန်မာပြည်ရဲ့ကုန်စည်နှုန်းဟာဝန်ထမ်းတွေလစာတိုးတာဒေါ်လာဈေးအတက်ကျတွေပေါ်မှာမူတည်ပြီးတက်တက်တာတွေကိုလည်းတွေ့နေရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါ်လာဈေးတွေစံချိန်တင်မြင့်တက်လာခဲ့တာကြောင့်မလေးရှားကတင်သွင်းတဲ့စားအုပ်စီဈေးနှုန်းတွေထိုးတက်သွားခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာအဓိကတက်နေတာကကိုယ်နိုင်ငံမှာစိုက်ပျိုးကိုယ်နိုင်ငံကထွက်တဲ့အသီးအရွက်ကုန်စည်တွေဖြစ်နေတာကြောင့်နားမလည်နိုင်ဖြစ်ရတယ်လို့မန္တလေးကအင်ရှင်မတူဦးကဆိုပါတယ်
။တမျိုးရင်းတက်တာမဟုတ်ဘဲနဲ့ခုဟာကအကုန်လုံးမိဘတက်နေတဲ့ဟာဆိုတော့လေတက်နိုင်တဲ့များတော့ကုန်စည်နှုန်းကိုကျစီနေတာပေါ့နော်။အဲဟိုတစ်လမှာတသိန်းနဲ့နှစ်သိန်းကျမှဝင်နေသူတွေဘယ်လိုမျိုးနေထိုင်စားတောက်ကြလဲလို့ကျွန်တော်တွေးလို့မရဘူး။ကျွန်တော်တို့ဆိုလို့ရှိရင်တမီး2ယောက်နဲ့ကျွန်တော်နဲ့အိမ်ကူကောင်မလေးနဲ့4ယောက်ကိုပဲတစ်ရက်ကို9000လောက်ကုန်နေသေးဘူးကဟိုနည်းနည်းလေးဟင်းလေးနည်းနည်းပိုချက်ချင်း1000လောက်ကုန်နေဒေါ်လာဈေးကလည်းတော်တော်ကိုတက်သွားတယ်အခုဆို1380တဲ့ဒေါ်လာဈေးတက်လို့လိုက်တက်တယ်ဒါပြောတာပေါ့နော်ဒီအခုဒီအရွက်တွေတို့အသားငါးတွေတို့ဆိုတာလေနိုင်ငံခြားကတင်သွင်းတာလည်းမဟုတ်ဘဲနဲ့ဘာဖြစ်လို့တက်လဲလို့အဲဒီဆိုလို့ရှိရင်ချမောင်ရဲ့တရားဖို့ငါးစီးလောက်ရတာအခု3စီးပဲရတော့တယ်။အဲဒီကဒေါ်လာဈေးတက်တာဘာလို့လိုက်တက်တာလဲလို့စဉ်းစားလို့မရဘူး
။ဒီလိုအစမတန်မြင့်တက်လာနေတဲ့ကုန်စည်နှုန်းတွေကြောင့်ဝင်ငွေပုံမှန်သာရှိတဲ့ဝန်ထမ်းတွေလက်လုံလက်စားအောက်ခြေလူတန်းစားတွေအနေနဲ့စားဝတ်နေရေးအချက်အသေးတွေပိုပြီးတွေ့လာနေရကြောင်းဒီအတွက်အဂတိလိုက်စားမှုတွေရှိလာမှကိုစိုးရိမ်ရတယ်လို့ဒုစရိုက်မှုတွေတိုးလာမှကိုလည်းစိုးရိမ်နေရတယ်လို့ရန်ကုန်ကနောက်ထပ်အင်ရှင်မတူဦးကလည်းပြောပါတယ်။
အခြေခံလူတန်းစားထဲမှာလဲလက်တန်းဝန်ထမ်းတွေရှိမယ်တော့ဟောက်ချေရပညာမဲ့အဲ့လိုလက်စားတွေရှိမယ်အဲ့လိုမျိုးရှိတဲ့အခါကျတော့တကယ်လို့ဝန်ထမ်းတွေထဲမှာဆက်တဲလာပြီဆိုလို့ရှိရင်ကုန်စည်နှုန်းဆက်တဲလာတဲ့အခါကျတော့ဝန်ထမ်းတွေမှာလည်းဝင်ငွေထုတ်နေတဲ့ချိန်စားတဲ့အခါညားလာတဲ့အခါကျတော့ဒီဝန်ထမ်းတွေအတွက်လည်းအဂတိလိုက်စားမှုတွေဆိုတာဖြစ်လာနိုင်တယ်နိပြီးတော့ဟုတ်တယ်ကဒီပညာမဲ့ဝိုင်းနေမှာလည်းချက်တဲလာပြီဆိုရင်ဒူးဆဲမှုတွေများလာနိုင်တာပဲဝင်ငွေကလည်းတက်မလာဘူးပုံစံတော့တက်လာတယ်အဲ့ခါကျအချိုးမညီတဲ့အခါကျတော့သူတို့စာဝတ်နေရေးဖြည့်ဆည်းဖို့အတွက် ဟိုပြင်မယ်တူသူစိတ်တယ်အားအားပွားလာနိုင်တာဟိုခုလဲတော်တော်ကြီးဟိုသူစိတ်တွေတော်တော်ပွားနေတယ်ဒီလိုအခြေခံစားတော့ကုန်စည်နှုန်းတွေကြဆင်းမှုအတွက်အဓိကကဘာတွေလိုအပ်နေပါလဲစစောကအင်ရှင်မကတော့ကုန်စည်စစ်ဆင်မှုမြန်ဖို့လိုနေတယ်လို့ဆိုပါတယ်ကုန်စည်တော့ပြဖို့အဓိကကတော့ကုန်စည်စစ်ဆင်မှုမြန်ဖို့လိုမယ်တဲ့လေမြန်ဖို့မြန်ဖို့ဆိုတော့ဒီတိုင်းမှာလေဟိုမပြောင်းဖြစ်နေ ကဲနေနေပါဆိုလို့ရှင်လည်းတချို့ထွက်တဲ့နေရာတွေမှာပို့ပြီးတော့လက်ကားအောင်နေပါလက်ကားအောင်တော့ပေးနေရအောင်မှာဟိုမပြတဲ့နေရာမှာရှိပြီးတော့ဒံကုန်းလိုနေရာတွေမှာကျတော့လာရှားနေတယ်အဲတချို့နေရာတွေမှာကျတော့ဟိုဒေတာထွက်ကုန်နေရာသူ့နေရာမှာကျတော့လည်းအဲ့လိုအလက်ဟတ်တက်ဖြစ်ပြီးတော့တကယ်လိုတဲ့နေရာတကယ်ပေါင်းဆွဲမဲ့နေရာမှာကျတော့လည်းမရောက်လာပြန်ဘူးအဲ့လိုမျိုးအဆင်ဆင့်ပို့မဲ့ကုန်စည်စည
16ရက်နေ့ကပရောင်းမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်းနှင်းသစ်ကလွှတ်တော်မှမိကွန်းမေးခဲ့ပါတယ်။အနေနဲ့ရက်ရက်ကုန်စည်နှုံတက်နေတာကိုထိန်းချုပ်ဖို့အစီအစဉ်ရှိမရှိအစီအစဉ်ရှိတယ်ဆိုရင်လည်းဘယ်လိုဆောင်ရွက်နေတယ်ဆိုတာသိလို့ကြောင်းမေးမြန်းခဲ့ပါတယ်။ဒီမေကောပေါ်မှာအစိုးရကကုန်စည်နှုန်းကိုတိုက်ရိုက်ဆုံးဖြတ်ပေးတာမဟုတ်ဘဲရောင်းလိုအား supply နဲ့ဝယ်လိုအား demand တို့ပေါ်မှာမူတည်ပြီးသတ်မှတ်ဆုံးဖြတ်တာကြောင့်အစိုးရကထိန်းညှိခြင်းကိုသာဆောင်ရွက်လျက်ရှိကြောင်းဈေးကွက်စီးပွားရေးစနစ်အရကုန်စည်နှုန်းကိုအစိုးရကတိုက်ရိုက်ထိန်းချုပ်ဖို့မတင်ကြောင်းပြန်လည်ဖြေကြားတာလည်းတွေ့ရပါတယ်။မြန်မာနိုင်ငံမှာအချိန်ကာလတစ်ခုအထိကုန်စည်နှုန်းဆက်တက်မယ်ဆိုတဲ့သုံးသပ်သူတွေလည်းရှိနေပါတယ်။ဒါအပြင်အစိုးရကစံစီစားငရုတ်ကြက်သွန်စတဲ့အခြေခံစားတောက်ကုန်တွေကိုယာယီဖြစ်စေဝယ်ယူပြီးလူမှုကိုတဆင့်အရှုံးခံရောင်းချတာမျိုးဒါမှမဟုတ်အလားတူယာယီအစီအစဉ်တစ်ခုခုနဲ့ကုန်စည်နှုန်းကိုကြားကန်ပေးတာမျိုးလုပ်နိုင်ရင်တော့အတန်အသင့်သက်သာချောင်ချိမယ်လို့ယူဆရကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။